ထိုင်းနိုင်ငံတောင်ပိုင်းခရိုင်14ခုမှာပြစ်ဒဏ်ချခံရပြီးပြန်လွတ်လာတဲ့မြန်မာနိုင်ငံသား85ယောက်ကိုတော့ရနောင်းကော်တောင်လန့်ကနေထိုင်းအာဏာပိုင်တို့ကနိုဝင်ဘာလ20ရက်နေ့မှာပဲမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ်။မအေးအေးမှာသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ခရိုင်14ခုကပြစ်ဒဏ်ချခံနေရတဲ့မြန်မာရွှေပြောင်းလူသမား85ဦးကိုနိုဝင်ဘာလ20ရက်နေ့ကရနောင်းမြို့ကနေကော်တောင်မြို့ကိုပြန်ပို့ခဲ့ကြအောင်ကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူသမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
။ကျွန်တော်တို့20ကျင်းနှစ်ကပေါ့နော်ဒီတိုင်းနိုင်ငံမှာရှိတဲ့လူ့ဘဝတိုင်းရဲ့ရှိရနေကျွန်တော်မြန်မာနိုင်ငံမှာရှိတဲ့ဟိုတောင်ဝရှိတဲ့လူတွေကြောင်းကြားပြီးတော့တောင်းမြို့ကြောင်းဖန်ခံရတဲ့လူ့သမားအမျိုးသမီးက19ဦးအမျိုးသားက50နဲ့6ဦး85ယောက်ခဗျာ။ဟုတ်ပါတယ်ကျွန်တော်ဆက်ရှင်နဲ့အောင်ကလေးကမိန်းကလေးနှစ်ယောက်ယောက်ျားလေးတစ်ယောက်ပါတယ်အဲပချေနေနဲ့ပို့လာပြီးတော့ကျွန်တော်တို့ပုံတော်ရောက်လာတဲ့တောင်းဝန်ရှိတဲ့လူတွေကကျွန်တော်တို့ဟောတာကိုပိနေစီဆစ်သေးတယ်ပြီးလို့ရှိရင်နောက်တစ်ခုကဟိုသူတို့ရဲ့ချစ်လက်မှတ်တမ်းလေးတွေယူတယ်ယူပြီးပြီးတာနဲ့သူတို့ရဲ့ရည်ရွယ်ချက်ကိုပြန်ပို့ပေးတယ်ခင်ဗျာ
အထူးသဖြင့်ထိုင်းနိုင်ငံထဲကိုတရားမဝင်နီးနဲ့ခိုးဝင်လာကြသူတွေစာရွက်စာတမ်းပါအလို့ရှင်မှာမတူတဲ့သူတွေအပါဝင်ရာဇဝတ်ပြစ်မှုတွေနဲ့ထောင်ချခံရသူတချို့လည်းပါဝင်နေတယ်လို့လည်းပြောပါတယ
်။14ခရိုင်ပေါ့ထိုင်းနိုင်ငံတောင်ပိုင်းရဲ့14ခရိုင်လက်ရှိဝင်လာတဲ့လူတွေပါသလိုမျိုးအငြင်းအားကုသပြောမှမရှိဘဲနဲ့ဒီတိုင်းနေနေတဲ့လူတွေရဲ့အလုပ်အချင်းမတူတဲ့ကိစ္စလေပေါ့နော်။ပြီးလို့ရှိရင်ပြစ်မှုထင်ရှားကျူးလွန်တဲ့လူကနေကျင်းတော့ပါတယ
်။ကော့တောင်းမြို့ကိုရောက်လာတဲ့အဲ့ဒီမြန်မာနိုင်ငံသားတွေကိုဒေသအနာပိုင်တွေကကိုဗစ် -19 စစ်ဆေးတာကိုရီးအချက်လက်စစ်ဆေးတာတွေလုပ်တယ်လို့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးဆိုရင်ဆောင်ကြီးရေးစင်တာတွေမှာထားတယ်လို့လဲဆိုပါရယ်ထိုင်းနိုင်ငံကနေအခုလိုမျိုးပြန်လည်လွှဲပြောင်းမှုတွေကိုအရင်ကတစ်လကို2ချိန်လောက်လက်ခံပေးပေမဲ့အခုအခါမှာတော့တစ်လ2ချိန်လောက်သာလက်ခံတော့တယ်လို့လဲပြောပါရယ်အခုလိုမျိုးပြစ်ခံကြခံရပြီးပြန်လွတ်လာသူတွေကိုချက်ချင်းမလွှဲပြောင်းနိုင်သေးပဲထိုင်းနိုင်ငံရဲ့အချုပ်စခန်းတွေထဲမှာအ ਨੇ ဆုံး6လလောက်ထိနေထိုင်နေရတာတွေကြောင့်အရင်ကထိုင်းနိုင်ငံတောင်ပိုင်းကရနောင်းအချုပ်ထောင်မှာစုပ်မှုတွေနဲ့မတည်ငြိမ်မှုတွေဖြစ်ခဲ့မှုပါတယ်ဒီလိုဖြစ်တာကြောင့်အစုလိုက်အပြုံလိုက်ပြန်ပို့တာတွေကိုထိုင်းမြန်မာနှစ်နိုင်ငံပူးပေါင်းပြီးလှုပ်ဆောင်ခဲ့ရတာတွေလည်းရှိခဲ့ပါတယ်ရှင်